ဝဝပြန်စားတထုတ်ယူရောင်းချလို့ချမ်းသာလာတဲ့မြန်မာအစိုးရမြန်မာစစ်အုပ်စုနဲ့ခရိုနီကုမ္ပဏီကြီးတွေဟာတဘာဝဘေးအန္တရာယ်ကြောင့်ဒုက္ခရောက်နေတဲ့ပြည်သူလူထုကိုကူညီရမှာမဆို့မပုတ်ဖြစ်နေတာတွေ့ရပါတယ်။နိုင်ငံပိုင်သတင်းစာတွေမှာအစိုးရနဲ့စစ်အုပ်စုရဲ့ရေဘေးကင်ဆယ်ရေးလုပ်ငန်းကိုတပ်ပုံတွေနဲ့ဝေဝေဆာဆာဖော်ပြပြီးမယ်နိုင်ငံခြားအကူအညီနဲ့ရှင်လိုက်ရင်အစိုးရစစ်အုပ်စုနဲ့ခရိုနီတို့ရဲ့ထောက်ပံ့မှုဟာအလွန်နှေးပါနေပါတယ်။ရည်ပိကစီရေပေါ်ရန်ပုံငွေဒေါ်လာ350လောက်လိုလိမ့်မယ်လို့ကုလသမဂ္ဂရေပေါ်ကစီရေးဌာနကကမှန်းပါတယ်ကုလသမဂ္ဂကစီရေးဌာနကဒေါ်လာ6သန်းမှတည်ပြီးကစီရေးလုပ်ငန်းစတင်လုပ်ခိုင်းနေပါတယ်အခြေအနေကိုလိုက်ပြီးခမန်းနာတဲ့ပူပြီးကုန်ကြနိုင်ပါတယ်ကြက်ငွေ3,100ကစီရေးအကူအညီပေးဖို့အစိုးရကရာထားတယ်လို့လူမှုဝန်ထမ်းဝန်ကြီးဌာနကဆိုပါတယ်ကာလပေါက်ဈေးနဲ့တွေ့ရင်ဗမာအစိုးရရဲ့ရာသားငွေဟာဒေါ်လာ8,000သာရှိပါတယ်။နိုင်ငံခြားကိုတန်ငွေရောင်းလို့ရတဲ့ဗမာအစိုးရရဲ့လက်စင်ဝင်ငွေဟာဒေါ်လာတန်း190ကျော်ရှိပါတယ်။မုန်တိုင်းတန်ခါရတဲ့ဘင်္ဂလားဒေ့ရှ်ကတောင်ဒေါ်လာ8,000ကူညီထားပါတယ်
။သမရနယ်ဘူချုပ်မူကြီးရဲ့ရေဘေးကင်ဆယ်ရေးခီးသွွားဓာတ်ပုံနဲ့အကူအညီပေးပုံကိုသတင်းမီဒီယာမှာတွေ့ရတာကြည်ကောင်းတဲ့ပြောက်ခွင်းပြောက်ခွဲဖြစ်လို့ကုလသမဂ္ဂကတောင်ချီးကျူးလိုက်ပါသေးတယ်။မြန်မာစီးပွားရေးမှာလဝကြီးအုပ်ထားတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုရဲ့အလှူငွေကိုလည်းဩဂုတ်လ10ရက်နေ့ထုတ်မြန်မာအလင်းသတင်းစာကဂုံယူဝင်ကြွားစွာဖော်ပြပါတယ်။ဒါပေမဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းရဲ့ရေဘေးအလှူငွေဟာဒေါ်လာ1000ကျွဲသာရှိပြီးမြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့အလှူငွေဟာဒေါ်လာ6000သာရှိပါတယ်။စစ်အာဏာရှင်မြောက်စားလို့ကြီးပွားသွားတဲ့ကမ္ဘောဇာကုမ္ပဏီကတော့ငွေနဲ့ပစ္စည်းဒေါ်လာ1000ကျွဲဘူးလှူပြီးတည်ယူပို့ဆောင်ရေးစတဲ့ဝန်ဆောင်လုပ်ငန်းတွေရဲ့ကုန်ကြမ်းစည်ဒေါ်လာ2,000,000အသုံးပြုကြောင်းသိရှိရပါတယ
်။မေလ18ရက်နေ့နေပြည်တော်မှာကျင်းပတဲ့တဘာဝဘီကာကွယ်စောင့်ရှောက်ရေးကော်မတီအစည်းအဝေးမှာပြည်내နဲ့တိုင်းဒေသကြီးအစိုးရတွေတဘာဝဘီကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်ထားပုံကိုတင်ပြကြပါတယ်။တဘာဝဘီဒံတက်တာစီရေး reduction ခန်းနိုင်အောင်ကြိုတင်ပြင်ဆင်ရေး readiness တုံ့ပြန်ရေး response ပြန်လည်ထူထောင်ရေး recoveryစာရတွေလောက်ထားတယ်လို့အစည်းအဝေးမှာပြောပါတယ်။တဘာဝဘီအန်ဒီရဲ့ဥပဒေပြဋ္ဌာန်းပြီးကျေးရွာအဆင့်အထိစီမံခန့်ခွဲထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့နောက်တစ်လကြာလို့ရေကြီးတော့ကေဆယ်ရေးမှာဗဟိုနဲ့ပြည်내အစိုးရတွေနှောက်နှေးတဲ့သတင်းကူသာကြားရပါတယ်။သကကြီးသကရေတွေပြောပြီးလက်တွေမလုံနိုင်ဘူးလို့မိုးလေဝသပညာရှင်ဦးထွန်းလင်းပြောသလိုပြနေပါတယ
်။ဝါရှင်မိုးလေဝသပညာရှင်ဒေါက်တာထွန်းလင်းကိုသတင်းမီဒီယာတွေကတွေ့ဆုံမေးမြန်းကြပါတယ်။ဥသိမ်းစိန်အစိုးရရောင်60ဖြစ်နေလို့ဇူလိုင်တလလုံးမိုးရွာရေကြီးပေမဲ့လကုန်းမှအရေးပေါ်အခြေအနေကိုကြီးညာနိုင်ပါတယ်။ရေဘေးတင့်သူတွေမိမိဖာသာရက်တီဖို့နဲ့ကယ်ဆယ်ရေးလုပ်ဖို့ခက်ခဲနေရင်အရေးပေါ်အခြေအနေကြီးညာရမှာဖြစ်ပေမဲ့တာဝန်ပြက်ကွက်ခဲ့ပါတယ်။အရေးပေါ်အခြေအနေကြီးညာဖို့ဒေါက်တာထွန်းလွင်ပြောပြီး၄ရက်ကြာမှချင်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းမှာအရေးပေါ်အခြေအနေအစိုးရကကြီးညာပါတယ်။ဟန်ပြလုပ်တာများပြီးလက်တွေ့အကောင့်ထဲဖော်ရမှာအလွန်ညံ့တယ်လို့ဆိုပါတယ်။ကောက်ရိုးမီလို့ရုတ်တရက်ထလုပ်ပြီးရေချေစီမံကိန်းအကောင့်ထဲမဖော်နိုင်ဘူးလို့ဦးထွန်းလွင်ကဆိုပါတယ
်။နှစ်ပေါင်းများစွာအာဏာအလွဲသုံးစားလုပ်ပြီးတိတ်ရောင်းစားမှုအစ်စ်မမီတဲ့ဆယ်တွေတိဆောက်မှုအမျော်အမြင်ကင်းမဲ့တဲ့စီမံချက်တွေအကောင့်ထဲဖော်မှုစတာတွေကြောင့်တော်ပြုံပြီးတဘာဝဂေဟစနစ်ကြီးပျက်စီးသွားရတာကြောင့်ရေဝေးဖြစ်ပွားမှုဟာပုံမူကြီးမားလာပါတယ်။ဒီဘေးကစီရေးမှာရွေးကောက်ပွဲစီရင်ဖို့နိုင်ငံရေးပါတီတွေအလုပ်ရသွားပါတယ်။ဒါပေမဲ့ပြည်သူအကျိုးသိဖို့ရမှာဘယ်သူကဟန်ပြလုပ်ပြီးဘယ်သူကတကယ်လုပ်တယ်ဆိုတာရေဘေးကစီရေးကပြတ်တနေတာကိုမဲဆန္ဒရှင်ပြည်သူလူထုအနေနဲ့နားလေသဘောပေါက်နိုင်ပါတယ်။အဖွဲ့အစည်းတွေပုဂ္ဂလိကတွေကလည်းရေဘေးအတွက်လှူဒန်းကြပါတယ်။ဒီနေ့ထဲမှာလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်နိုင်ငံခြားကထောက်ပံ့ဖို့ကတိပေးထားတာဒေါ်လာတန်ရာကျော်ရှိပါတယ်ထူးဆန်းတာကတော့မနစ်ကတဘာဝတန်ငွေကရတဲ့မြန်မာအစိုးရရဲ့ဝင်ငွေဟာဒေါ်လာတန်ပေါင်း3,300ရှိပြီမဲ့ရေဘေးအတွက်ရာသားထားတဲ့အလူငွေဟာဒေါ်လာ10,000မရှိတာပဲဖြစ်ပါတယ်စစ်တပ်ရဲ့စီးပွားရေးဥပယ် limited မှာဒေါ်လာတန်2,000ကျော်ရှိတယ်လို့သတင်းထွက်ပြီးမဲ့ဒေါ်လာ9,000သာရေဘေးမှာကူညီပါတယ်ဇာတိကိုပြည်ရင်အမှုအကျင့်ကိုကြီးဆိုတဲ့မြန်မာစကားဘုံကိုသာသတိရမိပါတယ်ခင်ဗျာ။